America in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်မေလ4ရက်အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ထိတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြင်
ဟုတ်ကဲ့တိုင်းပြည်သူတို့ကိုလည်းပေါ့နော်ဒီကုတွေ online အိမ်မပါဆယ်ဘုံရောက်လာတဲ့ပါဆယ်ဘုံမှာကျွန်တော်ပောက်ကွဲမှုဖြစ်တဲ့သူကျွန်တော်ကြားရတယ်ပေါ့နော်ပောက်ကွဲပြီးတော့ထိခဲ့တဲ့အရာရှိမှုတော့သေဆုံးရှုံးသွားတယ်လို့ကျွန်တော်ကြားသိရပါတယ်ခင
်ဗျာပါဆယ်ဘုံပောက်ကွဲစင်မှာတည်ဆုံးသွားခဲ့ရတဲ့ဘကိုးတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးသက်ဝင်းနိုင်ရဲ့နိုင်ငံရေးလှုပ်ပေါက်ကံဘက်တူဖြစ်သူကပြောဆိုသွားတာပါအပြည့်စုံကတော့နောက်ပိုင်းမှာကြားကြရမှာပါဆက်လက်ပြီးတော့ကရင်ပြည်နယ်တဲ့ချက်မှန်ဘုံကြိုက်တက်ခတ်မှုတွေဖြစ်ပေါ်နေတဲ့အကြောင်းဝလနဲ့တောင်သာမျိုးကပြစ်ခတ်ဖမ်းဆီးမှုတရင်ပြပုချက်တွေအပြင်မြမထိတ်တန်အာဇာသမတူရဲ့ပြည်သူ့ပေါ်ပန်ကြားချက်စာရတွေကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့မက်တိတ်ဂီတာရဲ့စီးပွားရေးသုံးသက်ချက်မက်ဆုမျက်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ရမှာပါအခုတော့အင်္ဂါနေ့မနက်ဖက်နောက်ဆုံးရနိုင်ငံသားသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မက်တိတ်ဂီတာကပြောပြပေးပါဦးခင်ဗျာ
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်လာဖို့တိတ်ကိုအရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်တိုကတနင်္လာနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးမကျင်းပခင်အမေရိကန်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့စစ်တပ်ကဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့မဖြစ်မနေလိုအပ်တယ်လို့အာဆီယံရဲ့မြန်မာအရေးအထူးအစည်းအဝေးကနေရခဲ့တဲ့သဘောတူညီချက်ဟာတိတ်ကိုအရေးပါကြောင်းပြောပါတယ်
။ 5 point plan or agreement that ASEAN reached I think is important and we are looking
အာဆီယံအဖွဲ့ကအချက်၅ချက်ပါအစည်းအဝေးသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးဒါကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံတွင်းကအဖွဲ့အစည်းအလုံးနဲ့ထိတွေ့ဆက်ဆံနိုင်ရတဲ့ကိုယ်စားလှယ်တူခန့်ဖို့ပါဝင်တဲ့ဒီအစည်းအဝေးတိုင်းအာဆီယံကဆက်လုပ်မယ်လို့လည်းမျှော်လင့်ပါတယ်။ဒါပေမဲ့မရှိမဖြစ်လိုအပ်နေတာကအကြမ်းဖက်မှုရပ်ဆိုင်းတာအပြင်ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ရေးပဲဖြစ်ပါတယ်လို့ပြောသွားတာပါ။ဗြိတိန်နိုင်ငံခြားရေးဝန်ကြီးရက်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတရားပြန်ပေါ်လာဖို့နဲ့လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လိုအပ်ကြောင်းပြောကြားခဲ့တာပါ
။ We want to see an end to the violence. We want to see
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်သွားတာကိုကျွန်တော်တို့မြင်ချင်ပါတယ်။စစ်ဆေးကအုပ်ချုပ်နေတာကလည်းဒီမိုကရေစီနဲ့ရွေးကောက်တင်ရောက်ထားတဲ့ပြည်သူကိုကိုယ်စားပြုတဲ့အစိုးရတရားပြန်ပြီးဖြစ်လာတာကိုတွေ့ချင်ပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူမှုတွေလုပ်နေတယ်လို့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းမှုရပ်ဆိုင်ဖြစ်ဖို့ PR တွေတင်နေတယ်လို့လည်းပြောပါတယ်။ဒါအပြင်မြန်မာအရေးအတွက်အာဆီယံအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့တောင်ကိုရီးယား၊အိန္ဒိယနဲ့အော်စတြေးလျနိုင်ငံတွေနဲ့လည်းတန်တမာရေးကြိုးပမ်းမှုတွေဗြိတိန်ကလှုပ်ဆောင်နေကြောင်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမေလအတွက်အလှကျဥက္ကဋ္ဌဖြစ်တဲ့တာဝန်ယူမဲ့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးဇန်ဂျွန်ကမြန်မာနိုင်ငံမှာအခြေအနေတွေကုရက်ပိုးပြီးဆိုးမလာအောင်တန်တမာရေးနည်းလမ်းတွေတုံ့ပြန်ရှောင်ရှားနိုင်မယ်လို့သူယုံကြည်ကြောင်းပြောပါတယ်
။ You know, we do believe that with diplomatic efforts we can avoid the further
တန်တမာရေးကြိုးပမ်းမှုတွေနဲ့အချင်းကြီးတင်းမာမှုတွေတိုးမလာအောင်ရှောင်ရှားနိုင်မယ်လို့ယုံကြည်ပါတယ်။တကယ်လို့အချင်းကြီးပိုးပြီးတင်းမာလာမယ်ဆိုရင်ထိတ်တဲ့ရင်ဆိုင်မှုတွေပိုးဖြစ်လာပြီးဒီလိုဖြစ်လာရင်အကြမ်းဖက်မှုတွေပိုးတိုးလာနိုင်တယ်လို့ထိရိုက်တိုက်စုံမှုတွေပိုးများလာနိုင်တဲ့အတွက်မြန်မာနိုင်ငံတွင်ဖျို့ဖျက်အချင်းကြီးဖြစ်မဲ့လမ်းကြောင်းပေါ်ရောက်သွားနိုင်တဲ့အပြင်ပြည်တွင်းဆစ်ဖြစ်နိုင်တဲ့အချင်းကြီးထိဆိုက်သွားနိုင်တယ်လို့ပြောသွားတာပါ။အလက်ကျဥက္ကဋ္ဌတာဝန်ယူချိန်မှာလှုပ်ဆောင်တဲ့လုပ်ငန်းတွေကိုအလက်ကျဥက္ကဋ္ဌဖြစ်လာတဲ့နိုင်ငံကချပြတဲ့ထုံးတမ်းစင်တာသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာတည်ရင်းဆက်ဖြစ်လာဖို့ရှိမရှိသတင်းတောက်တွေမြင်းမြန်းချက်ကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံဟာဒီမိုကရေစီအသင်းကူးပြောင်းတဲ့ကာလကိုပြန်သွားနိုင်နေတဲ့အချိန်ဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံဟာတိုင်းရင်းသားလူမျိုးစုအများအပြားရှိတဲ့နိုင်ငံဖြစ်ပြီးကံကြွယ်မှုမှာမှားရင်ဗျံပရာဖြစ်သွားနိုင်ကြောင်းနဲ့ဒီအစိုးရကတော့မြန်မာနိုင်ငံငွေအခြေအနေပြောင်းရွှေ့စဉ်နဲ့ဝန်းကျင်ဖြစ်လာအောင်နိုင်ငံရေးပါတီတွေကလည်းတဆင့်နိုင်ငံရေးအဖြေရှာရေးလုပ်နိုင်ဖို့ပဲခိုင်မာမာယုံကြည်ကြောင်းပြောပါတယ်။ဒီအစိုးရကတဆင့်အဖွဲ့အစည်းတွေနဲ့အနည်းငယ်လက်တွဲဆောင်ရွက်နေပြီး အကျန်းဖက်မှုလူသေးဆုံးမှုတွေရှောင်ရှားပြီးဆွေးနွေးအပြေရှာနိုင်မှုတိုက်တွန်းနေကြောင်းလည်းပြောပါတယ်။ဒါပြင်အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာအရေးအဓိကကဏ္ဍကနေပါဝင်တဲ့လို့တရုတ်အစိုးရကရှုမြင်ကြောင်းလည်းပြောပါတယ်
။ The council is also now giving full support to the diplomatic efforts of ASEAN. You know, ASEAN understands the situation
very well. ဒီကပိုဆိုးလာမှာကိုမလိုလားတဲ့အတွက်ဒါမျိုးဖြစ်မလာအောင်စ조사ပြီးရှောင်ကျဉ်ကြဖို့လိုအပ်တယ်လို့လည်းပြောပါတယ်။လုံချုံရင်ကောင်စီမှာဧပြီလကဗီယက်နမ်ကအဆက်ကျဥက္ကဋ္ဌတာဝန်ယူခဲ့ချိန်မှာအာဆီယံကမြန်မာရဲ့အထူးစည်းဝေးချက်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်တန့်ရေးတောင်းဆိုတဲ့သဘောတူညီချက်ချမှတ်နိုင်ခဲ့ပါတယ်။ဒီစည်းဝေးကိုစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပေမဲ့စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့သတင်းတောက်တွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။မေလ3ရက်နေ့မှာချက်ရောက်တဲ့ကမ္ဘာစံနှစင်းလွတ်လပ်ခွင့်ထိမ့်မှတ်နေမှာအခုလိုတောင်းဆိုလိုက်တာဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ကစတက်ဖန်ဒူဂျာရက်ကတင်းနယ်လာနေကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
And in relations to press freedom, the UN country team in Myanmar calls for the immediate release of dozens of journalists who are still detained more than 3 months after the military's
control of government. အဖမ်းဆီးခံရတဲ့သတင်းသမား82ယောက်လောက်ရှိနေပြီးဒီထက်ကထက်ဝက်ကျော်ကိုဂုဏ်ပြန်လွှတ်မပေးသေးဘူးလို့ပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံထဲကသတင်းမီဒီယာကြီး6ခုအတွက်သတင်းလုပ်ငန်းလုပ်ကင်ခွင့်ရုပ်သိမ်းတာခံရတယ်လို့လည်းပြောပါတယ်။မျက်စိမှ DVB 70s မြန်မာနောင်းနဲ့ခေတ်သစ်မီဒီယာလုပ်ငန်းတွေကိုအာဏာသိမ်းပြီးမကြာခင်မှာလုပ်ငန်းလုပ်ခွင့်ပိတ်သိမ်းခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲမြစ်ကြီးနားမြို့အခြေစိုက်မြစ်ကြီးနားသတင်းဌာနတိုက်ကိုလည်းလုပ်ငန်းထုတ်ဝေခွင့်ပိတ်သိမ်းလိုက်ပါတယ်။တချိန်ထဲမှာပဲအမေရိကန်တန်ယုံပါဝင်မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားတန်ယုံတွေကစုပေါင်းကြီးညာချက်တစုံထုတ်ပြန်ခဲ့ကြပြီးဒီမိုကရေစီလူပေါင်းမှာသတင်းလွတ်လပ်ခွင့်အခြေခံအုတ်မြစ်တစ်ခုဖြစ်တဲ့အတွက်ဖမ်းဆီးထားတဲ့သတင်းသမားတွေအားလုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံအတွက်တရုတ်ဆိုးကပေးဖို့လှူဒန်းတဲ့ COVID-19 ကာကွယ်ဆေးအလုံးကြီး9သိန်းမေလ2ရက်တနင်္လာနေ့မှာရန်ကုန်ကိုရောက်လာပြီးလို့ရန်ကုန်တရုတ်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီနှစ်ဆန်းတိုင်းမှာတိကျတဲ့ဂရီတိုင်းခုလိုဆေးတွေပေးရတာလို့ပြောပါတယ်။ဒီကာယောဂါနဲ့ပတ်သက်ပြီးကာဝေးပစ္စည်းတွေအကူအညီပေးခဲ့တယ်လို့မြန်မာနိုင်ငံတွင်ကာယောဂါကာဝေးလုပ်ငန်းတွေကိုကူညီဖို့အတွက်တရုတ်ဆေးသက်ဆိုင်ရာကျွမ်းကျင်ပညာရှင်များအဖွဲ့ကိုကျင်းပများစွာဆေးလုပ်ခဲ့ကြောင်းလည်းဖော်ပြပါတယ်။စစ်တပ်အာဏာမသိရင်ကဒီကာယောဂါကာဝေးဆေးရနိုင်မှုအဲ့ဒီချိန်ကအရသာအစိုးရကအမေရိကန် UK Russia တရုတ်နဲ့အိန္ဒိယနိုင်ငံတွေနဲ့တန်တမာရေးနည်းလမ်းတွေတုံ့ပြန်စားခဲ့တယ်လို့အိန္ဒိယနဲ့တရုတ်နိုင်ငံတွေကထုတ်မဲ့ကာကွယ်ဆေးတွေဝယ်ယူနိုင်ဖို့ပါလှုံ့ဆော်ခဲ့တာပါမြန်မာနိုင်ငံမှာပထမဆုံးချိန်ချင်းတဲ့ဇန်နဝါရီလနောက်ပိုင်းမှာကျန်းမာရေးဝန်ထမ်းတွေစစ်သနဝန်ထမ်းတွေနဲ့လက်တော်ကိုယ်စားလှယ်တွေကိုဒီရောဂါကာကွယ်ဆေးထိုးနှံပေးခဲ့ပြီးတဲ့နောက်အများပြည်သူကိုထိုးနှံပေးဖို့စီစဉ်နေချိန်မှာပဲအာဏာသိမ်းမှုဖြစ်ပွားခဲ့ပြီးစီစဉ်ထားတဲ့အတိုင်းဆက်မလုပ်နိုင်ဘဲဖြစ်ခဲ့ရတာပါ
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12139ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုရေမြန်မာဘာသာအစီအစဉ်ရဲ့အင်ကာနဲ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အရင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားကိုမီးခုံရန်ကုန်တုံ့ပြန်မယ်ဆိုတဲ့ချင်းချောက်မှုနဲ့ချင်းခတ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့ထိပ်သီးထွေးဆုံဆွေးနွေးပွဲတွေထွက်ပေါ်ခဲ့ပါတယ်။သူ့ရင်သမ္မတဘရက်ကိုဘားမားရဲ့မြောက်ကိုရီးယားရဲ့ချင်းခတ်မှုကတော့မဟာဗျူဟာမြောက်ဆိတ်ရှည်တီးခန့်ခြင်းဖြစ်ပြီးစီးပွားရေးနဲ့စည်ရေးဖိအားတွေနဲ့မြောက်ကိုရီးယားအစိုးရဘက်ကဆွေးနွေးလာစီရင်နားချဖို့ကြိုးစားခဲ့တာပါ။အရင်သမ္မတတွေရဲ့မြောက်ကိုရီးယားရဲ့ချင်းခတ်မှုတွေက American Yeshi Manchetu, Pinya or Maswan Samlan Kebulu, a team map you Piosure, American Yashi Riga, a good Tamara Joe Biden yet Chupa Muhasu Yen, a yen Tamara yet Chinka Murija, Mayomalo, so me out there, Jani, Chinka Mupchetelu, Pio Party. Lane Chitian Lantonta Piden out Tamara Biden yet, Yakuria Yam have you hago, Tamara in Bureau Darwin Shituriga, Piget Trimpa to my Topian Keraba. Tamara fighting yet season Yaro, Nyakuria Pekka nuclear lenet with Sulu Lazi Ye, American Sele Pia B Mapchitlo, Sunu Wedi Pila Yigule Savia Mapchipi, D Manjaku a Tao Guk Chesime, Mayumalun the Bodu Nichetwile Shila Naimari. Dibuha Chama Chendo Muwa Muti B, Tamara fighting yet Nyakuria Sayam Habuhaga, American yet take that ye chiso, Nanganjai Muara, Sinko Jet Kugu, Kindwe Savia Muma. ထူးခြားတဲ့အပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်။မြောက်ကိုရီးယားနဲ့တန်ကင်းတမန်ကင်းလမ်းကြောင်းရှာနိုင်မဲ့စစ်စင်ညှိနှိုင်းပြီးလက်တွေ့ကျတဲ့ချင်းကမှုကိုအမေရိကန်ကဆောင်ရွက်မယ်လို့ပြီးခဲ့တဲ့တောက်ချန်နေ့မှာအင်ဂျီရိုပြန်ချာရေးတာဝန်ခံဂျင်ဆာကီကပြောပါတယ်။အခုချိန်ကြီးတော့မြောက်ကိုရီးယားဘက်ကစစ်စင်ညှိနှိုင်းလိုတဲ့ပုံမပြသေးပါဘူး။ပြီးခဲ့တဲ့လအတွင်းမြောက်ကိုရီးယား ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျ Tang Korea Nangan Dwika Po Ban Chi Kerry Ne, Panda Yi Wunji Dwika, Data Rin Panda Yi Puban Soya Mu Kai Ma Yin Ne, COVID 19 Kapi Yoga, Susu Yaya Kanyara Nangan Dwiku Selet Tau Ban Yi, Tanela Nika Kri Puke Chabari, Asha Kumpyo Mu Ban EDV Yen Nipale Nilaga Dwin, Olangani Dija Dwisong Swinu Kecha Bide Nau Topian Ne, Pure Jinya Jema Akulu Pyosu Talaba. อาชาพุ่มพิวมุบันเอดีบีเย่เนปาลเลสุนิบวนมาโรโคโรนาไวรัสพยาธนาต้องเปลี่ยนการด่วนหมู่ป่าเวนอาชาเดตารินจะมาเย่ยาดิวรูปยังเล่หมู่เย่สิ่งเนี่ยเชิงอาสาวงเย่จุ้ยกิสาปนลินเนตามุเนตาวินยูไนซวนดูกูอดีกาทาสุนิเมจังจะบันบันนายหุ่นเย่ตารุอิสุกาพิวสุทาวารีณท่านเนสติคุเนตเวมาโควิด-19กากวจีเพียงเวนไหมุเนตูเปลี่ยนเล่นเนลันทามุกาเชิงกังลาบี สีบอยกูจะพิจารณาเพื่อนผู้ลานในบุญเหลืองจางเลยอาเซียนเนี่ยสื่อหนุ่มตัวหนึ่งงานชิ้นยาจะมาพบยาวาเลยอินเดียในงานมาช่วยยาวปีตุลาคมโควิด-19กากวจีทุนนายปีเกเรสเนนิกาสัตย์ไลปีเดนาวกากวจีมลงล็อกดาวเจ้าเซทโอกุเอมยาตุริจามจิมเนปชินิจาบาร์เลยโมบายมีมารอแต่ลิซังงานเห็นเนี่ยแทดดูกูกากวจีทุ่มไปรอเวแต่เงยดูกูอุซาเบบีกากวจีทุ่มไปนิราบะ ดูดิฉันจะเดินกลับไปแล้วขัดตั้มก่อนกากวจีปัตมาตุลุงทูปีได้ยังอาเซจูเรชีดูดิอาเซตุลุงทัตทูกุนมียาเรจวนน้ำมันเล่นนั่นพี่อาจารย์มุมบ้านที่ตากันอ่ะพี่เกล้าวะก็เป็นนายดีกากวจีปัตมาจิงทูปีดูดิโกดูดิอาจิงทัตทูมาเปรย์แต่เงียบไปหนุ่ยโกกากวจีปัตมาจิงทูนายยูซาเป็นนิรากูตุกามจิมันน่ะพี่นิราบะ
กากวจีทุกคนอยากได้มุมบ้านที่ตากันอ่ะรอโควิด-19ยอกาจีตอนนี้สิ่งต่างๆอยากได้ลุกเยาว์ไปอินเดียมาโคโรนาไวรัสกู้สมุทรสู้ๆยาวๆพี่นี่ร้านเนี่ยจู่เว่กากวจีทุลุตุลีนี่ลาลาเจ้าอยากนั่งเนี่ยสิเนี่ยสิมันขังไว้นี่อยากได้ลุกจะมาเยี่ยมวันสิตุลีกับพี่จ้าไปอินเดียในงานด้วยโควิด-19ยอกาพี่ตัวก็ตอนนี้ร้านนี้มาตั้งเนี่ยสิหนีไปที่ยาวสิลาเก็บไป สิ่งที่มาลูนารีมันนายมันนิ่งสินิดลูเอาสิ่งเล่มลูมลับสินิบาร์เองเป็นอะไรสั่งยามาตเนลานิกาคิดเด็ดเดียวมีเยี่ยนเนี่ยเต้เดียนเต็มหมดได้มีเต็มหมดได้จ้าเนื้อส่งนั่งเสียชาวเต้ส่งยาบาร์เองแต่มามีจังด้วยข้อมูลนี้เด็ดเต้เดียนเต็มหมดกูลูดงเสียชาวไล่บาลาร์เองมีเยี่ยนก้าวันได้แค่รับพี่จ้าเสียทับไว้กับพี่บาร์เองเสียบ้าชาขยันนี้เต็มหมดไม่ตัวเดียวสามหมู่กันนี้ เดี๋ยวส่งตัวนักศึกษาอุเยี่ยงลองดูกูชาวบุตรศิษย์ทับไปมีอุตมิตรอุปบ่าวเจ้าเจ้าพ่อเวนอามียาหุสิงห์อีเอปิกูพิวบารีตลิงเงาดงอับบ่าวเวนแต่ยายาตุงหาอุกูเกษตรทับบารีตลิงเงาดงอับบ่าวเวนแต่ยายาตุงหาอุกูเกษตรทับบารี ชาวเวกเซย์สั่งเลือกสามีเจ้าเป็นสองตัวเองมีด้วยกูซีซีเนี่ยนับถัดเป็นสองตัวเองชิมิชิกูเลยสั่งเลือกสามสิบเอ็ดเจ้ามีแต่ฐานะเปลี่ยนยากเปลี่ยนบาร์เลยที่เดือดเดือดแล้วเนี่ยมีเงินเงินก็เต้นเต้นมากกว่าเงินได้แค่ละเพียงปีมีเงินเงินเยอะอุบายเยอะสิแค่ปีเดียวมีเนี่ยไปด้วยมาเป็นมีเยอะแค่ละลูกมีแต่ฐานะเปลี่ยนยากเปลี่ยนบาร์เลย
ทิ้งอันนี้มันเองอันนี้มันเนี่ยเราส่งอย่างนี้นะครับดูนี่กูทอล์คมิวต์เนี่ยแม้แต่ยี่ห้อดูก็เปลี่ยนไปกันแล้วฟิวเอก็กูทอล์คมิวต์เนี่ยสิ่งนี้กูบามิสต์ออฟฟิวเอนิวส์ทอล์คอมและเนสซามินามาเลยฉะนั้นเราทอล์คเนี่ยเดี๋ยวไปอันนี้จะมาเป็นพายุน่าเสียหายมาเลยกูว่าสารุตเรียนไปบูจัดอยู่เนี่ยสัตว์มีมีนจัดอยู่สัตว์ได้ติดสับปิดตาบ้าไหม เพราะว่าอุตสาหกรรมภาษาบงปากเกลือไต้หวันตัวกูจะเลือกที่ส่งเงินเดือนเนี่ยสัตย์มาไหมปีนี้เลยเดี๋ยวมาภาษาบงปากเกลือจะเอาอันนั้นไปดีเอ้ปกติได้ดีตาจิลตัวกูจะเลือกที่เกิดดูกูต้องเวลาอย่างเบาเว้ยดูดิชูเมล่าต้องยันนี่ยันนี่ไปมาที่ส่งตัวเงียบอะไรแต่มาเรื่องนี้ล้วนนี่อาจจะชูมาบงปากเกลือมือเดียวที่ปนิจมาอันนั้นกูจะเลือกดูคุณลุ้นที่ส่งตัวเงียบอะไรที่ไปเลยสัตย์ส่งนั่นอะไรกูยังไม่เอาเงาไปตัวบังเนี่ยปกติเอาไปจ้ะป
င်းလိုင်းဟာပါစေဘုံပေါက်ကွဲပြီးတင်းနာနေညနေပိုင်း9နာရီဝန်းကျင်အချိန်နေရာမှာတင်တည်ဆုံးသွားကြောင်းအမိမဖော်လူတဲ့ဘကူတိုင်းလွှတ်တော်ရဲ့2020ရွေးကောက်ပွဲအနိုင်ရကိုစလေတူဦးက VOA ကိုပြောပါတယ
်ဒီကျွန်တော်ပြည်မြို့နယ်ဟိုတိုင်းဒေသကြီးတို့ကိုလည်းပေါ့နော်ကုသဝန်လိုက်အိမ်မူပါစေဘုံရောက်လာတဲ့ပြဿနာကိုပေါ့နော်ရောက်လာတယ်မှာဖွင့်ပေါက်တဲ့ကိစ္စမှာပါစေဘုံမှာကျွန်တော်ပေါက်ကွဲမှုဖြစ်တယ်လို့ကျွန်တော်ကြားရတယ်ပေါ့နော်အကွက်ပြိုတိကျတဲ့ရရှိမှုတော့သေဆုံးရှုံးသွားတယ်လို့ကျွန်တော်ကြားပြရပါတယ်ခင်ဗျ။အဲပကွက်မှုနောက်ဆက်တွဲဟာတော့ကျွန်တော်တို့သိတဲ့အတိုင်းဒါတော့6ရောက်လို့ကျွန်တော်ကြားသိထားပါတယ်။ဘုဒ္ဓဝန်နိုင်ကုသလုံးဝန်နိုင်အပါ5ရောက်ပေါ့နော်။အားလုံး6ရောက်ပေါ့။ Wildlife 6ရောက်လို့ကျွန်တော် HP သွားတယ်လို့ကြားရပါတယ်။ Medical fee ရ HP တယ်ဆိုတော့သိတာပါပဲခင်ဗျ။ဒီစေယုံကြီးရောက်တာ2ရောက်လို့ကျွန်တော်ကြားရပါတယ်။ကျွန်တော်တို့ဒီလောက်ကတော့လုံလုံရေးအရာတော့နောက်ဆက်တွဲပုံမတင်ကျက်လာတယ်လို့ကျွန်တော်ပူတည်ရပါတယ်ခင်ဗျအားလုံးကတော့ရှောင်းနေရပြီးနေပါတယ
်ကြည်တွင်းကလာတဲ့သတင်းတချို့မှာတော့ဒီပါဆယ်ဘုံပေါက်ကွဲတဲ့ဖြစ်စဉ်မှာတည်ဆုံးသူ5ဦးရှိတယ်လို့ရေးကြပါတယ်ဖြစ်စဉ်အသေးစိတ်ကိုစီးကြားအတည်ပြုနိုင်မှုအတွက်ပြည်မြို့နယ်ရဲတပ်ဖွဲ့ရုံးကို VOA ကအချိန်ချင်းဖုန်းခေါ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးပြည်မြို့နယ်ဟာတပ်မ66နဲ့လည်းမဝေးတဲ့ဒေသဖြစ်ပြီးအခုလိုဘုံပေါက်ကွဲမှုဖြစ်စဉ်အပြီးမှာစစ်ကားနဲ့ရဲကားအများအပြားပေါက်ကွဲရနေရာကိုရောက်ရှိလာပြီးပြည်မြို့မှာလည်းစစ်တပ်ကလုံခြုံရေးတင်းကျပ်ထားကြောင်းဒေသခံတွေကပြောပါတယ်ဘုံပေါက်ကွဲပြီးဦးတက်ဝင်းလှိုင်တေဆုံသွားရတာတေချာကြောင်းနဲ့သူအခုလိုတေဆုံသွားရတာအတွက်စိတ်မကောင်းဖြစ်ရကြောင်းဦးတက်ဝင်းလှိုင်ရဲ့နိုင်ငံရေးလုပ်ဖော်ကံဘက်ပြည်မြို့ကံတူကလည်းပြောပါတယ
်ဒီတိုင်းကကွန်ဖရင့်စီလာဆီလာနားမလည်တော့ဟုတ်တယ်လေဟိုစီရီယံ3ရောက်ပါတယ်ပေါ့နော်送到了我都是要把鬼子要做的因为他们我等我那一手也是第一个月所以帮忙的都用一样的第一个把这房子这么长的商量的一样所以要把平台把你用来给我来批评都比较低的吧
NLD Party 问吴德文来哈那当时在预告为嘛不够单地杂技录到对ပြည်မြို့နယ်မဲဆန္ဒအမှတ်တကနေဝင်ရောက်ရှင်ပြန်အနိုင်ရခဲ့သူဖြစ်ပါလေ။သူနဲ့အတူ CDM လှူရှားနေတဲ့ရဲဝန်ထမ်း3ဦးကပလာကျေးရွာမှာတင်းရှောင်နေတော့အခုလိုဘုံကွဲတဲ့ဖြစ်စဉ်ပေါ်ပေါ်ရတာဖြစ်တယ်လို့သိရပါတယ်။ဒီရက်ပိုင်းနေအတွင်းရန်ကုန်ကမြို့နယ်တချို့အပါအဝင်အခြားမြို့တွေမှာပါအထူးသဖြင့်ရက်ွက်ကျေးရွာအုပ်ချုပ်ရေးမှူးရုံးနေရှိအသေးစားဘုံပေါက်ကွဲမှုတွေဇက်တိုက်ဆူဆူလို့ဖြစ်ပေါ်ခဲ့တာပါ။အခုတော့ပြည်မြို့နယ်ထဲမှာဘုံပေါက်ကွဲပြီး NLD လွတ်တော်ကိုယ်စားလှယ်တူတည်ဆုံးရပါကတော့ဒါပထမဆုံးအချိန်ပဲဖြစ်ပါလေခင်ဗျာ
ကိုညဝင်းအောင်ကပြောပြပေးသွားတာပါ VOE ဝေဖန်ခြင်းချန်ပီးစာတွေနဲ့အတူသောတာရှင်နေနားဆင်လို့တဲ့တည်သချင်းတွေကိုအီးမေးလ်နဲ့ဆက်သွယ်ပေးဖို့လိုကြရင်တော့ VOE email လိပ်စာက bami@voenews.com ဖြစ်ပါတယ်ဆက်လက်ပြီးတော့ KMB နဲ့ကသတင်းတပုတ်ကိုပြောပြပေးမှာပါ KMB နဲ့ပေါပေါခရိုင်အတွင်းမှာမြန်မာစစ်ကောင်စီတက်စကန်ဖြစ်တဲ့ Meta Scan ကို KNU ကတင်ယူပြီးတဲ့နောက်မှာစစ်ကောင်စီဘက်က၄ရက်မြောက်အဖြစ်တံလင်မြစ်အနီးကရင်ကျေးရွာတွေကိုတနင်္လာနေ့ကဘုံကျဲတိုက်ခိုက်မှုတွေထပ်မံပြုလုပ်ခဲ့ပါတယ်ဒီသတင်းကို VOE သတင်းတော့မအီးမာကပေးပို့ပေးထားပါတယ်
ကရင်ပြည်နယ်ဖားပွန်ခရိုင်အတွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်ယူတပ်မှ၅ရုံးဟာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ကရင်ယူဘက်ကလည်းမြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်စခန်းတစ်ခုဖြစ်တဲ့တီမူထာနဲ့မေရထာစခန်းတွေကိုတိုက်ပိုက်ခဲ့တာပါအေဘီလာ၂၈ရက်နေ့ကတော့တန်လွင်မြင့်အနီးကမေရထာစခန်းကိုတိုက်ပိုက်ပြီးတဲ့နေ့ကစလို့အေဘီလာ၂၈ရက်အေဘီလာ၃၀ရက်မေ ลาบิโอฮูดีตันลุมิกันเนนีเดดีซามาตวาบิโรบงเจเดเอฮูดีเมนิญญาบอเลดีเซนนายีจอจอบอเพตนายีลอมมาเลเอมาลาบิโรตันลุมิเนนีเดเนียดีบัวเดียวที่ว่าอุสุดีลาลิโคลิตอคอเอดียวานิมาตวาบิโรคือบงเจเดเมนิญญาเออฮะเดเอดีเนียญิญญาบอเนาะโอเคเนียญิญญาเกียนยูเบกก็เลยพาปองขยายเนกสิกกองซีเยสคันนี่กูไตไข่หมู่ดิลุกแกตโลสิกกองซีเบกก็เลยกะยีวาดิโกเล่นแน่จีดิเนเปลี่ยนปิดตาดิชิเกเดลุเลเปียวบาเดละชิมาโรเซโอโจยีกองซีกา
ในจังหวัดเตี้ยเอียนหัวตรงปีเคียนอยู่เชียงใหม่เลยลงในเรือเรือเปลี่ยวไปเลยและที่มาเราเซลล์โชว์ยี่กองสิ่งก็ในจังหวัดเตี้ยเอียนหัวตรงปีเคียนอยู่เชียงใหม่เลยลงในเรือเรือเปลี่ยวไปเลยและที่มาเราเซลล์โชว์ยี่กองสิ่งก็ในจังหวัดเตี้ยเอียนหัวตรงปีเคียนอยู่เชียงใหม่เลยลงในเรือเรือเปลี่ยวไปเลยและที่มาเราเซลล์โชว์ยี่กองสิ่งก็ในจังหวัดเตี้ยเอียนหัวตรงปีเคียนอยู่เชียงใหม่เลยลงในเรือเรือเปลี่ยวไปเลยและที่มาเราเซลล์โชว์ยี่กองสิ
ဒီမှာစစ်ကောင်စီတပ်တွေကကယန်ယူထိန်းချုပ်ရာကျေးရွာတွေကိုလေယာဉ်နဲ့ပုံကျဲတိုက်ခတ်မှုတွေကြောင့်ကယန်ယူဟာသာ2000ကျော်ပြေးလို့ရကိုရှောင်ပြေးနေရပြီးအခုတည်းကနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်းကယန်ယူဘက်ကပြောပါတယ်ကယန်ယူတထုံခရိုင်ပြည်လင်းမြို့နယ်အတွင်းမှာလည်းစစ်ကောင်စီရဲ့တိုက်လေယာဉ်တွေကအေဘီလာ30ရင်းတွေကလက်ပတ်ပြန်တမ်းမှုတွေကြောင့် ဒီနေ့အုပ်စုချောက်စုကဒေသခံပြည်သူတထောင်လောက်ဟာတောတောင်တွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့လည်းဆိုပါတယ်ဒီအထက်မှာပဲလေယာဉ်နဲ့ဘုံကျဲတိုက်ခတ်မှုတွေကြောင့်ဖပ်ပွန်ခရိုင်ထဲကစစ်ဘေးဒုက္ခတွေ2000လောက်ထိုင်းဘက်ကိုထွက်ပြေးခိုလုံခဲ့ကြကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရှင်မအီးမှာကပြောပြပြီးသွားတာပါဆက်လက်ပြီးတော့တောင်တောင်နဲ့ဝက်လက်မျိုးတွေကပစ်ကတ်ဖမ်းဆီး
င်မှုတွေပြုလုပ်နေပါတယ်တောင်သာမျိုးကနန်းနှင်ကျေးရွာမှာစစ်တပ်ကတနက်ဖောက်ပြီးတော့ဆန္ဒပြထုတ်ဖို့သူတူကိုဖမ်းဆီးသွားတယ်လို့စစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်နှစ်ဦးသေဆုံးပြီးခုနှစ်ဦးထိဒဏ်ရာရခဲ့တဲ့ဝက်လက်မျိုးမှာလည်းစစ်စေးတာတွေပြုလုပ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုကိုရဲမုံကပြပြပေးထားပါတယ
်မကြခင်ចောင်းနေပြန်ဖွင့်မှာမို့အလုတ်ခွင်ပြန်ဝင်မဲ့ဆရာဆရာမတွေမေလ3ရက်နေ့မှာနောက်ဆုံးတရင်ပို့ရမယ်လို့သက်ဆိုင်ရာကညွှန်ကြားထားပါတယ်ဒါကြောင့်ငင်းကြံခရိုင်တောင်သာမျိုးနယ်ကနန်းမြင့်ကြီးရွာမှာကြောင်းတက်ဖို့လာကြတဲ့ဆီယမတွေကိုဒေတာကန်ရှာသားတွေကဆန္ဒပြကြပါရယ်အဲ့ဒီလိုဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကတနက်ဖြစ်ပေါက်လူစုခွဲပြီးဆန္ဒထုတ်ဖို့သူအမျိုးသမီးတယောက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါရယ်နန်းမြင့်ကြီးရွာမှာဖြစ်ခဲ့တဲ့အခြေအနေကိုရွာသားတယောက်က VOA ကိုအခုလိုပဲပြောပါရယ
်စစ်တပ်မှုဖြစ်တာဆိုတာဒီလိုပေါ့ဟိုမလက်ချင်းရှင်းနိုင်ခွဲလောက်မှာဟိုဆီယမကြီးလေကြောင်းမှာဒီနေ့သူတို့ကြောင်းတက်ဖို့ပါဘောနော်စူယုံတာဘောနော်သူတို့နဲ့ကာမဲဟိုပြည်သူကလည်းဟိုဆန္ဒပြဖို့ဆွတ်တာပေါ့ဆွတ်တဲ့နေသားမှဟိုတယောက်နဲ့တယောက်ဟာဟိုဘောတော့ဟိုစကားကြီးပြောပြီးတော့လူကြီးခွဲတဲ့အချိန်မှာစစ်တပ်ကရောက်လာလေဆရာမကြီးကကြောက်ဖို့မို့ပါဘောတော့ဒီပြည်သူကဟိုပါပေါ့ဒီဆန္ဒကျင်စစ်ရနာကျင်ဟိုဘောတော့စန့်ကျင်ပြီးတော့ဟိုစစ်ရနာကျင်လူကြမခွင့်မို့ပါပေါ့တယောက်နဲ့တယောက်စကားပြောကြတာပေါ့ခြေတစကားပြောကြရနေပြီးတော့ဆရာမကြီးကလည်းကြောင်းပိတ်သွားပြီးတော့အဲဆန္ဒပြပြည်သူကြီးကလည်းဓာတ်ရက်ပြန်တဲ့အချိန်မှာတောင်သားနေပြီးတော့သူအဲမမြင့်ကြီးပါဘူးရှစ်ကားနှစ်စီးနဲ့ရေကားတစ်စီးပေါ့အင်အား30လောက်ပေါ့နော်ကြောက်လာကြောက်လာပြီးတော့အဲမှာဟိုဓာတ်ရက်မှာပေါ့နော်ဟိုပူလန်းဝင်ဒီလန်းထွက်နေအဲတနက်ခုနှစ်ချက်ပေါက်ပြီးတော့အဲဥဆောင်ဒီပေါ့ဟိုဝန်တန်းကိုသူကအဲဆန့်ပြီးတော့တောင်သားခေါ်သွား
အလားတူပဲစကိုင်းတိုင်းရွှေဘိုခရိုင်ခင်ဦးမြို့နယ်တင်ပင်ကျေးရွာမှာလဲကြောင်းဖွင့်မှုလာရောက်တဲ့ဆီယမတွေကိုဒေသခံရွာသားတွေကဆန္ဒပြလို့စစ်တပ်ကရောက်လာပြီးတနက်ဖြစ်ဖောက်ကရွာထဲကနေအချို့ကနေရွှေငွေတွေနဲ့အသုံးဆောင်ပစ္စည်းတွေကိုယူဆောင်သွားပါသေးတယ်။ဒီအချိန်နဲ့ပတ်သက်လို့တင်ပင်ရွာသားတို့ကအခုလိုပြောပါဗျာ။ကျွန
်တော်ဆန္ဒထုတ်ဖို့ကတော့ကျွန်တော်ဒီစစ်ပြည်ညာရေးစစ်ပြည်အင်းစစ်ပြည်ညာရေးအလိုမရှိပါဘူးဗျာ။ဆီယမတွေကိုလည်းလက်မခံနိုင်ရအောင်ပါဗျာ။ဆီယနာရှင်ကဟို ောက်ကနေဆရာမတွေနာမည်ခွင့်လဲကြောက်ပါဘူးမရှိပါဘူးသူတို့ကတော့ကျွန်တော်တို့ဒီစလောက်ကတော့ဒီလိုကြောက်ဝလာဖွင့်ပြီးတော့ဒီအတိမတ်ပြီးတဲ့သဘောပေါ့ဗျာဒီလိုရှင်းအောင်ရင်းစနစ်ကကြောက်ဖွင့်တယ်ဆိုတဲ့သဘောလေးနဲ့သူတို့ကလာဖွင့်တဲ့သဘောကျွန်တော်တို့ဆန္ဒကြတော့သူတို့ကတော့ဘာမှတော့မပြောဘူးသူတို့ဒီတစ်ခါတည်းပဲသူတို့ကျွန်တော်တို့ကိုဓာတ်ပုံရိုက်တယ်ပေါ့ဗျာဒါပေမဲ့အဝေးကနေလိုက်ရတယ်ရိုက်ပြီးတော့တစ်ခါတည်းသူတို့စစ်ကောင်စီကိုတစ်ခါတည်းခေါ်ရတာပေါ့ဗျာအဲကြတော့ကျွန်တော်တို့စစ်သားဟိုပါပေါ့ဗျာကားလေးကြီးနဲ့ဟိုအယောက်30ကျော်လောက်ကျွန်တော်တို့ယူအားကိုလာပြီးတော့ကျွန်တော်တို့ပြစ်ခတ်သွားတာပေါ့ဗျာကျောင်းဝါပေါ့ဆက်ကျက်ဆက်နှစ်ချက်လောက်တော့ကျွန်တော်ပြစ်သွားတယ်။ဒီတိုင်းမူတော့မကြည့်ရဘူးကြီး။ဒီတိုင်းမတော့ဒီကျွန်တော်တို့ပြေးပြေးလေးပါသွားပါဗျာ။ကျွန်တော်တို့ဒီကျွန်တော်အိမ်မှာဆိုရင်အကုန်လုံးကျွန်တော်တို့အတန်ဆက်ဆက်ပြီးလက်ပေါက်တွေမတင်တော့ပါဗျာ။ရွှေတုံငွေသားလေးနဲ့အတန်ဆက်ဆက်လေးနဲ့ငွေသားလေးနဲ့ကျွန်တော်ပါသွားပါ့
။မန္တလေးတိုင်းငန်းစုံမြို့နယ်တနက်စစ်ကြီးရွာနဲ့နထိုးကြီးမြို့နယ်စူးပြူကုန်းကြီးရွာတို့မှာလည်းစစ်ကောင်စီစန့်ကျင်ဆန္ဒပြပွဲတွေပြုလုပ်လို့စစ်တပ်ကလာရောက်ပစ်ခတ်တာရှိခဲ့ပြီးထိခိုက်ဒဏ်ရာရတာတော့မရှိခဲ့ပါဘူး။မေနှစ်ရက်နေ့ကဘာလုံးဆိုင်ရာမြမအနွေဦးတော်လန်ရင်းနေမှာစစ်တပ်ကပြစ်ခတ်တာကြောင့်နှစ်ဦးသေဆုံးပြီးခုနှစ်ဦးအထိဒဏ်ရာရခဲ့တဲ့ရွှေဘိုကျန်ဝက်လက်မြို့မှာတည်တည်ငြိမ်ငြိမ်ရှိနေပေမဲ့လမ်းတွေမှာအစ်စ်အစေးအမေးမြန်းတွေလို့တင်းကျပ်နေတယ်လို့ဝက်လက်ဒေသခံတို့ကပြောပါတယ်
။ဒီနေ့ရောဒီနေ့အနေနဲ့တော့ပေါ့နော်။ဘာမှဟိုသူကြားကြားကိုတော့မရှိဘူးပေါ့နော်။ဟုတ်။လုံချုံရေးအနေနဲ့ကတော့သူတို့ဘက်ကတော့လုံချုံရေးအများကြီးယူထားပေါ့။သူတို့အရေးဌာနအောက်မှာလည်းသူကအဲ့လိုပြင်းနေလဲယူထားတယ်။ဟုတ်ကဲ့လာဒီပရိုဂရမ်ကိုလုပ်ဆိုပြီးတဲ့အဲ့ဒီအဲ့ဒီကျိုးရဲစခန်းမရောက်ခင်ပေါ့နော်ရဲစခန်းမရောက်ခင်လည်းလေအရင်တော့မှတဲ့အဲ့ဒီအများကြီးကထားတယ်အဲသူတို့ကသူတို့လုံးချုံလေးချထားတာပါဟုတ်လူခန်းတာတော့မသိသိသိစစ်စေးရတော့လေလာအဲ့လိုသူတို့ရှိရနေရမှာတွားလိုက်လို့ရှိရင်သူတို့ကသူလက်ကြတရှိရနေရပေါ့အဲ့ရှိရနေရတွားလိုက်လို့ရှိရင်အကုန်ဖြစ်တာဟာလည်းအကုန်ဖြစ်တာဟုတ်ခန်းကြီးရတော့လည်းတော်တော်မကြားသေးဘူးပေါ့နော်
ကိုဗစ်ကရောဂါကြောင့်ပိတ်ထားရတဲ့ကျောင်းတွေကိုပြန်ဖွင့်ဖို့စစ်ကောင်စီကကြေညာထားချိန်မှာစစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့အနေနဲ့နေပြီးတော့ဂန်းကောမြိုင်နဲ့စလင်းကြီးမျိုးတွေမှာလည်းစစ်ကြုံပညာရေးအလိုမရှိစာသားတွေကင်ဆောင်ပြီးလမ်းလျှောက်ချီတက်ကြတာကျောင်းဝင်းရှိတွေမှာစစ်အာဏာရှင်စန့်ကျင်ရေးစာသားတွေကိုစေးမိတွေနဲ့ရေးသားထုတ်ဖော်နေကြပါတယ်ခင်ဗျာ
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။မေလ3ရက်ကိုကမ္ဘာလုံးဆိုင်ရာစာနယ်ဇင်းလူလက်ခွင့်အထိမ်းအမှတ်နေ့ဖြစ်သတ်မှတ်ထားပါတယ်။မြန်မာနိုင်ငံမှာတော့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကသတင်းသမားတွေကိုပိတ်မှတ်ထားအကြမ်းဖက်နေနေတဲ့ကြားကသူတို့တွေအနေနဲ့စွန့်စွန့်စားစားသတင်းယူနေရကြောင်းအမျိုးသမီးဓာတ်ပုံသတင်းတော့မတ်ငိမ့်စုဝေကျော်စိုးကပြောပါတယ်။ရန်ကုန်မှာဖေဖော်ဝါရီလကုန်မလန်းကစပြီးစစ်ကောင်စီကဆန္ဒပြသူတွေကိုပြစ်ခတ်ထုတ်ခွဲနေတဲ့သတင်းမှတ်တမ်းဓာတ်ပုံတွေကိုနိုင်ငံတကာသိအောင်တက်ဆွန်ဆန်ပြရယူခဲ့တဲ့မတ်ငိမ့်စုဝေကျော်စိုးရဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်
။ဆရာနာသိင်းပြီးနောက်ပိုင်းမှာညီမတို့ဒီဓာတ်ပုံသတင်းတောက်တီရဲ့စွန့်စားမှုတွေပေါ့တကယ်ကိုချစ်ချစ်ကြီးကြီးနဲ့ဟိုဖော်ပြနိုင်အောင်လို့ပေါ့နော်ထူးချိုးစားတာတွေအဲလိုရိုက်ချက်ပြီးပေါ့နော်အဲ့ဒါကြီးကမ္ဘာမီဒီယာတွေမှာသတင်းဌာနတွေမှာလည်းတွေ့ရပါတယ်သူတို့လည်းဖော်ပြကြတာပေါ့နော်ဆိုတော့ညီမဆိုရင်သူတစ်ဖြစ်အမျိုးသမီးဓာတ်ပုံသတင်းတောက်ကြီးအနေနဲ့ဒီလိုလုံခြုံရေးတပ်တွေစစ်တပ်တွေကဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွဲနေတဲ့ကြားရရပေါ့နော်အဲ့လိုဓာတ်ပုံသတင်းတွေကိုရအောင်ဘယ်လိုယူလဲရှင်ဒီလိုစွန့်စားပြီးတော့ပေါ့နော်အဲ့ဒီတွေ့ကြုံလည်းပြောပြပါပါ
မရှိလာတဲ့လောက်မှာဆိုရင်သူကဆန္ဒပြတဲ့ပုံစံကအဲ့လိုမျိုးလူတွေကလမ်းထဲမှာလမ်းနေတယ်မှာအဲ့လိုမျိုးအဲ defense တွေလုပ်ပြီးတော့အဲ့လိုမျိုး defense line နေနေပေါ့တဲ့အိတ်တွေကပြီးတော့လမ်းနေမှာပိတ်ပြီးတော့ပြီးတော့အဲ့ဒီရဲ့နောက်မှာမှာဆန္ဒပြတဲ့လူတွေရှိတယ်ပြီးွားရင်အဲ့ဒီတဲ့အိတ်တွေအနောက်ကရမှာလို့ defense line 1 2 3အဲ့လိုမျိုးတွေထားထားတယ်ပေါ့နော်အဲကျွန်တော်ကကြတော့အဲ့လိုမျိုးတပ်ပုံရိုက်တော့ကြတော့ကိုကဒီအငင်းလဲရှင်းမှလဲဟိုတော့နေလို့လည်းမရဘူးတို့တည်းနေသူတို့ဘက်ကနေပြီးတော့ဖြုတ်ခွဲတဲ့အခါကျရင်ကိုယ့်စီကိုတန်းရောက်လာနိုင်တာလည်းဖြစ်နိုင်တော့ကြတော့ကိုကအဲ့လိုတောင်းတောင်းမှနေပြီးတော့အဲ့လိုစောင့်နေတယ်အဲ့ဒီအချိန်မှာကိုကအရှိရလူတွေပြီးလာတဲ့ဟာကိုလည်းရိုက်တယ်ပြီးရင်ဖြစ်နိုင်တဲ့အနေဆိုရင်မြင်ရတယ်ဆိုရင်သူတို့ပြစ်တဲ့ဟာတွေပါတယ်ကိုလည်းလမ်းပြီးတော့ရိုက်တယ်ပေါ့နော်
ပြီးသွားတယ်ဆိုရင်တော့ကျွန်တော်လည်းတို့နဲ့အတူတူပြီးရတယ်ဘာလို့လဲဆိုတော့ကိုကမပြေဘူးဆိုရင်ကိုယ်လည်းဖမ်းသွားမှာဆိုတော့လေညီမဆိုလို့ရှိရင်ဒီလောက်ကိုအချမ်းဖက်ဖိနှိပ်ပြီးတော့ဖြုတ်ခွဲနေတဲ့ဟာတော်တော်လေးအန္တရာယ်လည်းများတယ်အသက်အန္တရာယ်လည်းစွန့်စားရတဲ့ခါမှာအမျိုးသမီးဒီဓာတ်ပုံသတင်းတောက်အနေနဲ့ဒီလိုစွန့်စားပြီးယူရတာပေါ့နော်ကိုအမျိုးသမီးဖြစ်တဲ့အတွက်ဒီအားသ
ตะกี้ตามมาตรุโหลดแต่โปรเจกต์มาตรุครักดาวน์โหลดก่อนเนาะจนเราหมาตลอดนี้นี่ป่ะเนาะแล้วตรุอีปีลาจ้ะยังเมียนเลยว่ะกูอยากจะรออะไรไม่รู้ไม่เข้ากูเตชะจะเทรนเดอร์อะไรไม่เข้ากูกล้องอะไรเนี่ยป่านแล้วรีวิวอ่ะตรุเนี่ยไม่ตัวอะไรไอ้เฉยมาอะไรไม่รู้กูเล่นนี่ดาวตูบาตูบาแทมี่ก็กูเนี่ยดูไลฟ์อ่ะมิวอะไรมิวอีกเหรอชื่อป่ะเนาะโหมะก้องน่ะก็จะรอบลูแล้วสรุปโหจนกูน่ะเปียเดฟเฟนส์ไลน์นี่มาส่วนตลอดเมี้ยๆก็ตลอดเมี้ยๆก็อยากจะลีดิไปชื่อป่ะเนาะตูอ่ะพี่อ้ายมาช่วยจอดตันนี่ออนี่แหละออนี่เนี่ยไอ้ดูริก็แหละมะไทเนี่ยดูริโหเองอนาคตตั้วไปป่ะบ่เมงกลีริส่วนอนาคตอนาคตมานี่ไปป่ะบ่สรุป
อะไรอย่างเงี้ยจ้ะเนเน่ลีโหหลูอยากจะทิ้งในเมงกลีเนี่ยเยโหหลูคุยจ้ะซะซะมุเนเน่ลีไม่ได้ป่ะตลอดๆลีได้ตัวไม่จ้าอ๋อเนาะเพราะฉะนั้นเมงกลีขึ้นนี่โหลจนเอาชิมมานี่รู้ไม่อยากอูล่ะอ๋อเออกูส่วนเองดีสึกกองเสียตะเด็นทมารีกูตลอดๆลีพี่ในแกเนี่ยมาอูเองนี่ไลฟ์ไปแล้วพันสีตาเลยสิแล้วกูนี่มากูไหนเนี่ยลงจงเยียะเลยตลอดๆลีสู้อีเนี่ยได้คาชีได้คาจ้ะรอกูดีสึกกองเสียดีตะเด็นดอกดีตะเด็นทมารีกูต
ตัวเนี่ยเนี่ยเราอ่านกูเว้นซ่าซ่าแคมราซ่าลงมาไม่ทุบเป็นแม่กูเปลี่ยนทั่วไปเยอะเปลี่ยนทั่วไปเยอะตัวนี้อยู่อะไรก็เนาะตัวปีตัวเองกูกูรายงานเลยที่จะนี่ยามาเชียงใจมันนี่เยอะจ้าอ่ารู้อารมณ์อยู่ใส่เทมากูอารมณ์อยู่อารมณ์อยู่แลนี่อะอารมณ์แลนี่อะอะไรก็เนาะเป็นนี่เนี่ยกูรับแพนไลน์มาเลยสุดเลยตัวนี้เนี่ยก็
โอ้เช่นเดียวกันมาที่สมัยรูปภาษาไทยเนาะอะไรเนี่ยเป็นตัวอย่างมารูปภาษาเลยใช่ภาษาเลยตัวไอเดียมาอย่างนี้เลยคุยอย่างนี้ส่วนก็ยังคนในใจจะบอกเนาะอย่างนี้เลยเนาะไอเดียมาตัวเราหนีไปตัวที่อาศัยไทยเนาะบีว่าเองถ้ามาอย่างนี้ถ้ามาเลยจะโน่เนี่ยดูยังคิดในใจยังเดียวเลยไปเนาะไอ้ตัวตัวอะไรคุยดีเดียมาลุลาดิวเป็นยังรู้ยังเช่นนี้เนาะ
กูรายเงินตรงนี้อาชีพนี้ขาจรอาณาติงนาบูที่สั่งจีเนสเลือกชามูกาเปล่าเชิงที่ตัวไหนมาเลยดีตรงนี้ทำอะไรดีเนี่ยว่าไอ้ตัวโอ้เป็นลูกที่เซ็นทาร์เลยบ่จันนนี่เนี่ยส่วนน้อยจันนนี่เราไปมาไปสักเดือนละมาเลยส่วนยังอีกตัวยังอีกตัวติดต่อมาตีอยู่ไหมเลยสักเดือนละเดี๋ยวที่ชิงนี่บอกมามูดีวิโรกูกูรายงานตรงนี้ยังยาตุลูยาเอาเลยอยู่ไหมว่าบางทีกูกูรายงานเลยตรง
แต่เนี่ยจะบอกว่าเดี๋ยวมาทำอะไรอย่างนี้อยากรู้ส่วนเอ็งยังมาหนีหนีอะไรส่วนเอ้ยลูกเชนีจ้าอะไรส่วนแต่ผมไม่เจ้าเลยคุณจะว่าแต่เนี่ยจะมาส่วนอะไรอันนี้แหละแต่เนี่ยโอซาลองนี่อย่าบอกเนาะอันนี้ส่วนถ้าอยากรู้อยากวิชวลเนี่ยถ้าอยากมาบอกยูเอ็นมาไว้สิ่งเนี่ยวิริยุเนี่ยยูเมนต์เนี่ยทุ่งเรียนจะไปกูเชนีเวจิชูน่าเสียหน้ามูยูเอ็นมือไปแอปติกูสมาร์ทโฟนด้วยมาดาวน์โหลดอยู่ในมาบีแอนดรอยด์โฟน VOE မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာ Olympic Committee ကလူမျိုးသုံးတတ်တက်မှုတွေနဲ့ဆွတ်ဆွဲခံရတဲ့မြန်မာစစ်တပ်အလို့ကျဆောင်ရွက်မဲ့အဖွဲ့လို့မြန်မာတိုက်တန်ရေကူးအာဇာတော်မှူးဖြစ်တဲ့ဦးဝင်းထက်ဦးကဆွတ်ဆွဲလိုက်ပြီးတော့နိုင်ငံတကာကသတိမှောက်ကြဖို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာအားသားသမားတွေလုံခြုံရေးစိုးရိမ်ရတာကြောင့်နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့မြန်မာနိုင်ငံကိုစုံစမ်းရေးအဖွဲ့ဆဲလွတ်ဖို့ကိုလည်းပန်ကြားထားပါတယ်။မတ်တိန်တိုက်ကပြောပြပေးမှာပါ
။ဩစတြေးလျမှာနေတဲ့မြန်မာထိပ်တန်းရေကူးအားကစားသမားအသက်26နှစ်အရွယ်ဦးဝင်းထက်ဦးကမြန်မာအိုလံပစ်ကော်မတီအောက်ကနေဂျပန်နိုင်ငံတိုကျိုအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်မှုအစီအစဉ်ရှိခဲ့ပါတယ်။ဒါပေမဲ့လည်းဆက်နာတင်ပြီးတဲ့နောက်အစီအစဉ်ပြောင်းသွားပါပြီ။
I decided to reject any participation Tokyo Olympic Bureau Ma, Nyama Olympic Committee, Teacher Mu Ogani, Women Piamu, Jan Sumpia Bare, Nyama Olympic Committee Hasu Yin, Lumuro, Tapsamu Julon, and Suswek Hanare, Nyama Sita Ochoi, a poet Luja, though Baini, the Olympic Committee, the Kulu, which no Yungi Tavare.
I believe that the Myanmar Olympic Committee, as it is, Myanmar Olympic Committee, Nanganaga Agaza Puerigani, Chechen, Tope, Pitin, Lutin, Yusavare, Myanmar Olympic Committee, Nang Nanganagan, Ben Werigo, Silo, Myanmar Puerigo, Nanganaga, the Bing Maya, Melutin, or Yungibare, Bajang Lesuro, Sita Gigariga, the Puerigo, Tomi, Tru, Ochomu, Tayo, and Pilla, Wara Pian, Atung Chama, Jump Pibare.
နောက်တစ်ချက်ကတော့မြန်မာအားကစားသမားတွေရဲ့လုံခြုံရေးစိတ်မချရတဲ့အခြေအနေကြောင့်နိုင်ငံတကာအိုလံပစ်ကော်မတီဘက်ကစုံစမ်းစစ်ဆေးပေးဖို့လဲတောင်းဆိုပါတယ်
မြန်မာစစ်တပ်အနာသိန်းနာကိုပို့မှွန်လင်းလင်းစမ်းချင်ပြောဆိုထားတဲ့အားကစားသမားတွေရှိပေမဲ့လည်းသူတို့လုံခြုံရေးစိုးရိမ်ချက်ကြောင့်နာမည်တွေထုတ်ဖော်မပြောလိုဘူးလို့လည်းရေကူးအားကစားသမားဦးဝင်းထက်ဦးကပြောပါတယ်မြန်မာအားကစားသမားတွေလည်းလူမှုကွန်ရက်မှာမတွေ့ရတော့တာကြောင့်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်တယ်လို့လည်းထောက်ပြပါတယ်
COVID-19ကပ်ရောဂါကြောင့်တနည်းနောက်ဆုံးကျင်းပရတဲ့2021ပြည့်သက်တဲ့တိုကျိုအိုလံပစ်ပွဲတော်မှာမြန်မာကိုစားပြုသွားရောက်ရှင်ပြိုင်မဲ့အားကစားသမားတွေကိုတော့မသိရသေးပါဘူး။လေးနေတဲ့ချိန်ကျင်းပတဲ့အိုလံပစ်အားကစားပွဲတော်တွေမှာနောက်ဆုံးကျင်းပခဲ့တဲ့2019ခုနှစ်မှာဒုံကတော့မြန်မာနိုင်ငံကအားကစားသမားခုနှစ်ဦးဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရှင်။မတ်တိုင်ကြီးတက်ကပြောပြပေးသွားတာပါ။အခုတခါ
ကျွန်တော်ကတက်တာရစီဖို့အတွက်မြန်မာစစ်တပ်ကအာဆီယံကိုအတုံးချသွားတဲ့အကြောင်းရေးသားရတဲ့ဆောင်းပါးကိုကျွန်တော်အောင်မြင်သူကပဲတင်ပြပေးတာပါတယ်မိမိကိုမိမိလှည့်ပြောင်းနေတဲ့စစ်တပ်ကိုမျက်ဝါးကျင်ကျင်မြင်နိုင်ရခြင်းဆိုတဲ့ခေါင်းစဉ်နဲ့အစ်ရှင်တိုင်းစတရင်အွန်လိုင်းမှာဖော်ပြရတဲ့ဆောင်းပါးရှင်ဒေးဗစ်စကော့မက်သီယန်ဆိုတဲ့ဆောင်းပါးကိုတင်ပြပေးကြပါတယ်လက်ရှိမြန်မာနို ူပြီးနောက်ဆက်တွဲတုတ်ပြန်ဆောင်ရွက်ချက်တွေကိုအဆင့်50နဲ့ဖော်ပြထားရမှာတော့တက်မတော်နဲ့ရဲဘက်ကတည်ဆုံတရားရမှုတွေကိုဖော်ပြထားပါတယ်။ရဲစခန်းလန္ဒရာရုံးငန်းနဲ့ဗန်တွေဖြည့်ဆည်းခံရမှုတင်းစီရမိတာတွေလက်နက်တွေနဲ့လက်လုံပုံစည်ရင်းစရာတွေကိုလည်းဖော်ပြထားပြီးတော့ဒီလိုဆန္ဒပြမှုတွေကိုဒဏ်ပြန်နိုင်မှုဖမ်းဆီးမှုတွေနဲ့အင်အားအသုံးပြုမှုတွေပြုလုပ်ခဲ့ရတယ်ဆိုတာကိုတရားမျှတမှုရှိအောင်ရေးသားထားပါတယ်။စစ်တပ်ကဖော်ပြထားတဲ့တည်ဆုံဖမ်းဆီးခံရတဲ့ဆန္ဒပြသူအရေအတွက်ဟာမြန်မာနိုင်ငံရဲ့ကျင်းသားများကကိုကြီးစောက်ရှောက်ရေးတင် AAPP ရဲ့စည်ရင်းစရာတွေနဲ့လွန်စွာကွဲလွဲမှုရှိနေပြီး AAPP ကိုလည်းပြင်းထန်စွာအရေးယူမယ်လို့သတိပေးထားတာကိုလည်းဆောင်းမမှဖော်ပြထားပါတယ်။ဆောင်းမရှင်ကတော့ဒီအချက်လက်တွေဟာမြန်မာပြည်ကပြည်သူလူထုနဲ့ကဘာကြီးကိုယုံကြည်စေဖို့ထက်မြန်မာစစ်ကောင်းဆောင်တွေအချင်းချင်းယုံကြည်စေဖို့ဒီဇိုင်းချထားတယ်လို့ထောက်ပြထားပါတယ်။ဒါမှမဟုတ်ရင်ဒီစည်ရင်းကစားမြန်မာစစ်တပ်ကအကျိုးဆောင်မှုဒေါ်လာ2တန်းနဲ့ငှားရတဲ့ဘန်မနက်ရှေရဲ့လက်ရာလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီစင်ကံလာကို1990ပြည့်လွန်ကာလဆရာနာရှင်လက်ဟောင်းတွေရဲ့ဝါဒဖြန့်ချီဟန်နဲ့ရောနှောပေါင်းဆက်ထားပြီးသူတို့ရဲ့ပြင်းထန်တဲ့နှိမ့်ဆက်သက်ပြက်မှုတွေကိုမေးမိန်သွားအောင်တချို့ရဲ့ပုံစံချရေးဆွဲထားတယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်။ဒါပေမဲ့လည်းဒီစင်ကံလာဟာအာဆီယံကမြန်မာပေါ်ဂျာဝင်ဆောင်ရွက်လာမှာကိုဟန့်တာဖို့အတွက်အသုံးဝင်ခဲ့ပြီးအရေးသေးပိုင်းကိုဂရုမစိုက်တဲ့အာဆီယံအတွက်မြန်မာဟာကြောင်းခေါ်ချိန်ပြည့်ုံနဲ့ပဲအောင်မှတ်ရခဲ့တယ်လို့ဆိုပါတယ်။အာဆီယံရဲ့အထုံးမှုကြောင့်တက်မတော်အနေနဲ့တက်တာရသွားစေပေမဲ့မြန်မာပြည်သူတန်ပေါင်းများစွာကတော့အရေးပေါ်လူသားဆိုင်ရာအကူအညီတွေလိုအပ်လာနေပြီလို့ဖော်ပြထားပါတယ်။တက်မတော်ဟာတိုင်းပြည်ကိုအလွန်ရှေးကျလွန်တဲ့အာဏာရှင်ခေတ်တစ်ခုစီကိုဒရွတ်တိုက်ဆွဲခေါ်သွားတဲ့နေရာမှာအာဆီယံကိုလမ်းပြဖြစ်ခေါ်သွားတယ်ဆိုပြီးတော့ဆောင်းပါးကိုအဆုံးသတ်ထားပါတယ်။အပြည့်စုံတော့ www.asiantimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bemis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီနဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်တို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
တို့ရရှိနေအခုကြားနေရတာက VOA American တန်ဖြစ်ပါတယ်။အခုတော့ပတ်စင်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။စာနယ်ရေးကပြက်လက်လာနိုင်တဲ့မြန်မာနိုင်ငံအခြေအနေအကြောင်းကိုတင်ပြပေးမှာပါ။ကိုရိုနာကပ်ဘေးသင့်မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုထပ်ဖြစ်လာတာကြောင့်လာမယ့်နှစ်သစ်အစပိုင်းမှာနိုင်ငံလူဦးရေထက်ဝက်ဆင်းရဲမွဲတည်စေခဲ့တဲ့2005ခုနှစ်ကအခြေအနေမျိုးအထိဆော့ရုပ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲလာမယ့်လပိုင်းတွေအတွင်းမြန်မာလူထုရဲ့တုံ့တန်းခွဲကြော်ဟာစာနယ်ရေးကပြက်လက်သွားနိုင်တဲ့အရေးကြောင့်ရေးကထောက်ပံ့ရေးကုလသမဂ္ဂဘက်ကပြင်ဆင်နေကြပါတယ်။ဒီသတင်းပတ်စည်းပွားရေးအစီအစဉ်မှာမတ်တိန်ကြီးတက်ကတင်ပြပေးလာပါတယ
်။အခုချိန်ကတော့မရဲဒီကအားကုန်လာပါပြီးတော့ချစ်ချစ်တတနဲ့အားခက်ခဲလို့ရတဲ့အချိန်ကျတော့မြန်မာတို့ကကြတော့ဒီကိုရဲ့ဈေးပေါ့ချီချီတတာတုံးရမယ်ဟာဆိုတော့ဈေးနှုန်းပဲအရင်ဒီကစဉ်းစားပါဘုရားလေးကပူတတာမလဲတတာနဲ့ဘုရားလေးကပူလောက်လောက်ငှားဖြစ်ရမယ်အဲ့ဒါပဲပြရတာပေါ့နော
်ရင်းကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထည့်တွက်လာရပါပြီရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူးနေကလူတွေကတော့ခြံထဲမှာစားပြင်တီးပြင်စိုက်ထားလို့နေ့စဉ်ဈေးထွက်ဝယ်လို့လွေကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေ့စဉ်စားရည်တောက်ရည်အတွက်မဖြစ်မနေဈေးဝယ်ချရပါတယ်ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါလောက်ကန်ခွင့်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူးတနည်းရတဲ့ဝင်ငွေဒီနေ့စားရည်တောက်ရည်ဖြစ်ရှင်ရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မတူရှင်းပြခဲ့ပါတယ
်အခုကအခြေခံလူတန်းစားမတော့အမျိုးကကွဲစီအောင်ဟိုစိုက်ကားနည်းနည်းလူလောက်ကတော့ဘာလို့ပြောအရေးဆုံးကြီးခွင့်နေနေတော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်ဒီလိုရေတံမှုကောက်တဲ့လူတို့ဒီလိုမျိုးဟိုပန်းလေးရောင်းတဲ့သူတို့ဟိုအဲ့လိုမျိုးတွေအတွက်ကြတော့အဆင်မပြေနိုင်ဘူးမှာ
ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရိုကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမေးမြန်းခန်းမှာရှင်းပြပါတယ
်။ It's been a very difficult few months for many people. It's true that
ဒီကနေ့နောက်ပိုင်းတွေကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ။အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါ။ဒါ့အပြင်လက်ရှိမှာပိတ်ထားတဲ့စက်ရုံတွေလည်းအများအပြားရှိနေပါတယ်။လေပတ်တဲ့စိတ်ယုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလေပတ်နေတာပါစိတ်ကန်းကလည်းသိပြီးမလေပတ်တော့ပါဘူးဘန်းစနစ်လည်းအပြည့်ဝမလေပတ်တော့ပါဘူးငွေထုတ်ယုံအတွက်ကိုပဲလူတန်းရှည်ကြီးနဲ့စောင်းတိုင်းနေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူးလူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှရောပြည်ပကနေဒီတွင်ကိုငွေလွှဲဖို့အတွက်ကိုပါတက်ရောက်မှုရိုက်ခတ်မှုရှိနေပါတယ်
ဆီယနာတိန်းနာကြောင့်မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ခွဲကျော်ဆန်းတဲ့ရိတ်ခါမလုံလောက်မှုစူးရင်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြင်းရှိကြောင်းကုလသမဂ္ဂဆန်းတဲ့ရိတ်ခါအဖွဲ့ကသတိပေးထားပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရာယောက
So this all added up to a situation of real concern and one where
ဒီကြောင်ရလေးအလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေပြက်ဖြစ်ပါတယ်။နာမည်6လအတွင်းလူပေါင်း 3.4 လောက်စာနယ်ဧကာမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့ကမ္ဘာစာနယ်ဧကာအဖွဲ့ WFP ကခန့်မှန်းထားပြီး WFP ထံကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြေရှိပါတယ်။
မြန်မာနိုင်ငံတွင်ဘန်းစနစ်ကောင်းကောင်းမလဲပတ်နိုင်တော့တဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ်
။ We've already moved to put in place a contingency stock of food which will
ချလာနိုင်တဲ့အရေးပေါ်အခြေအနေအတွက် ကျွန်တော်တို့ကစာနာရိတ်ခါသိုးလောင်ရေးဆောင်ရွက်ထားပါတယ်။တကယ်လို့ဈေးကွက်မှာစာနာရိတ်ခါမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဘဏ်စနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေကငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိတ်ခါကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ
်to provide those transfers to people in need.
2020ပြည်နှစ်မှာကိုရိုနာကပ်ဘေးဒဏ်တင်တာကြောင့်မြန်မာစီးပွားရေးအထိနာခဲ့တာမှာအခု2021ခုနှစ်မှာတော့ဆီယနာတင်တာကြောင့်လူမှုစီးပွားအပေါ်ထပ်ပြီးတော့ထိခိုက်ရပြီးအခြေအနေတွေမပြောင်းလဲနိုင်ဘူးဆိုရင်တော့2022ခုနှစ်အစပိုင်းအရောက်မှာပဲမြန်မာလူဦးရေရဲ့ထက်ဝက်နည်းပါးစင်ရင်မွေးတည်တဲ့အဆင့်ကိုကျရောက်သွားနိုင်တဲ့အကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့သုံးသပ်ချက်အစီရင်ခံစာကတတိပေးထားပါတယ် UNDP ရဲ့အာရှပစိဖိတ်ဒေသတွင်းဆိုင်ရာညွှန်ကြားရေးမှူးကဲနီဝေကနာရာဂျာကအခုလိုပြောပါတယ
် It is not surprising that all of the development gains
အခြေမခိုင်မပြည့်စုံပေမဲ့လေဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့ဆယ်နှစ်တာအတွင်းခွင့်ပြုတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့ကမ္ဘာ့ကပ်ဘေးယောဂါထံတင့်တဲ့အခြေအနေမှာနိုင်ငံရေးပြည်ထနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွက်လအနေငယ်အတွင်းမှာဒီတိုးတက်မှုတွေပျောက်ပြတ်သွားနိုင်ပြီးမြန်မာလူဦးရေထက်ဝက်လောက်စင်ရင်မွေးတည်ခဲ့တဲ့2005ခုနှစ်ကအခြေအနေကိုပြန်လည်ဥတည်နေပါပြီလို့ပြောခဲ့တာပါဆီယနာတင်ပြီးတဲ့နောက်ဖြစ်လာရတဲ့အကြမ်းဖက်မှုတွေကြောင့်ယာနဲ့ချီတေးချေတန်ရာရထောင်ချီဖမ်းဆီးခံရတဲ့အပြင်စီးပွားရေးပြိုလဲမယ်အန်ဒီရဲ့အထူးရင်ဆိုင်နေရပြီလို့လည်း UNDP ရဲ့အစီရင်ခံစာကတတိပေးပါတယ်ကမ္ဘာ့ဘဏ်ရဲ့အီဘီလာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2021ခုနှစ်အတွင်းစီးပွားကျမှုဆေးရခိုင်နှုန်းထိရှိမယ်လို့ခန့်မှန်းထားပါတယ်။မြန်မာကုန်သွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေကြောင်းကုန်သွယ်ရေးဖြစ်ပြီးဆီယနာတိတ်မှုနောက်နှစ်လအတွင်းရေကြောင်းကုန်သွယ်မှုပမာဏ55ရာခိုင်နှုန်းကနေ64ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချဉ်းကပ်လာနေတာပြတ်တနေတာဖြစ်တယ်ဆိုလဲ UNDP အစီရင်ခံစာမှာသတိပေးထားတာဖြစ်ပါတယ်ရှင
်။ဘတ်တင်ကြားရဲ့စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့မြန်မာပြည်ရေးလှုပ်ဆောင်နေကြတဲ့အဝေးရောက်မြန်မာလူငယ်တွေအကြောင်းကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာဆက်အနာသိမ်းမှုပြစ်ခဲ့ပြီးနောက်ပိုင်းကဘာတဝမ်းမှာရှိတဲ့မြန်မာလူငယ်တွေစီစီလုံးလုံးနဲ့ဆက်အနာရှင်စနစ်ကိုစန့်ကျင်နေကြပါတယ်မြန်မာနိုင်ငံရဲ့အဝေးမှာနှစ်ပေါင်းများစွာတည်းကရောက်နေကြပြီမဲ့လည်းအခုလိုမြန်မာပြည်ကြီးဘာကြောင့်လုံးနေကြလဲဆိုတာကိုမက်စမြင့်မကနိုင်ငံဆောင်လူငယ်တွေကိုမေးမြန်းပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးတာပါတယ
်မြန်မာနိုင်ငံမှာဆက်အနာသိမ်းတဲ့လောက်ရအပေါ်တက်တက်ကြွကြွဆန့်ကျင်ကန့်ကွက်နေကြတဲ့နိုင်ငံတကာကသူတွေထဲမှာမြန်မာနိုင်ငံကနေနှစ်ပေါင်းအတော်ကြာတဲ့ကစွန့်ခွာခဲ့သူတွေမြန်မာနိုင်ငံသားမဟုတ်တော့သူတွေလည်းအများပြပါဝင်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ဆက်နွယ်မှုမရှိတော့ပေမဲ့မြန်မာနိုင်ငံထဲမှာဖြစ်နေတာတွေကိုမြင်ရတဲ့အခါမှာကိုယ်နဲ့မဆိုင်သလိုနေလို့မရဘူးလို့ပြောကြတာတွေကတော့တူညီနေပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာလုပ်တဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်နေတဲ့ကချင်တိုင်းရင်းသားလူငယ်အာဆမ်စခုံကတော့သူကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့စစ်တပ်ရဲ့မတရားအနိုင်ကျင့်မှုတွေကိုပြန်ပြီးမြင်တွေ့တဲ့အခါမှာဒီအတိုင်းကြီးမနေနိုင်လို့ဆရာနာရှင်အဆုံးတက်ရေးတက်နိုင်သမျှလှုပ်ရှားနေတယ်လို့ VOA ကိုပြောပြပါတယ်
ဒီလိုမျိုးဆိုရင်ဒီစတားတွေဒီလိုရှင်ကျွန်တော်ဘယ်လိုမျိုးပုံရှောင်မယ်ဘယ်လိုမျိုးပြေးရမယ်ပေါ့နော်သူတို့ငယ်လုံးဝထိတ်တန့်မတည်ဘူးတို့ပေါ့နော်ဆိုတော့ဒီသူတို့ရအမြဲတမ်းကျွန်တော်တို့ဒီလိုရှင်ကတတ်မဲ့ဖြစ်မယ်အမင်းကြီးဆိုရင်ပုံတော်ဆိုးတွေပေါ့နော်သူတို့ကလုံချုံမှုဆိုအလုံးဝမရှိဘူးဒီတော့တောင်းကြပါဆိုလို့ရှင်ပေါ့နော်အမြဲတမ်းပြေးနေရတဲ့ပုံအနေနဲ့နေရတာပေါ့နော်အခုကတော့ကျွန်တော်တို့ဒီအမေရိကန်မှာဆင်းကြော်ယူပေါ့နော်အာဒီမှာဒီနာဒီကနေနေတာလည်းဖြစ်သွားပြီပေါ့နော်ကျွန်တော်တို့ကဒီနိုင်ငံသားခံစားခွင့်ဆိုတဲ့ဟာတော်တော်များတယ်ဖြစ်ချင်တဲ့လူတွေဖြစ်ချင်မဲ့ဆန္ဒရှိတဲ့ဟာလေးအကုန်လုံးရှိတယ်ဒါပေမဲ့ဒီဖေဖော်ဝါရီတည်းကအမေရိကန်နိုင်ငံတိုင်းပြည်ကြီးကိုဒီရှေ့အာနာတင်းနေတဲ့ခါမှာဒီလူတွေဒီသူတို့ရဲ့အနာဂတ်တွေသူတို့ရဲ့စိတ်ဆဲမဲ့လမ်းတွေအကုန်လုံးကအစကတည်းကဒီကိုဗစ်ကြောင့်မနောက်ကျနေတဲ့ဟာကြီးဒီရှေ့အာနာရှင်ကဆန္ဒပြတဲ့နေတဲ့ခါမှာလုံးဝစစ်ထင်မှာဘလို့မှမခံစားနိုင်ဘူးနော် ဒီလူတွေကိုဒီ life ပို့လင်းနေတဲ့သူတွေ mission နဲ့ပြည့်တဲ့ခါမှာလူတွေတည်ရဲ့ခါမှာပုံတွေတွေ့ရဲ့ခါမှာကျွန်တော်စိတ်ထဲမှာမခံစားနိုင်ဘူးကျွန်တော်လည်းစိတ်ထဲမှာပြင်ကြည့်ခါမှာဒါကတော့လုံးဝမတမာမှုအရင်လုံးကစိတ်တက်တယ်တထက်တယ်ပဲလို့ကျွန်တော်လည်းအာဂျင်းထဲမှာတစ်ခါထိတယ်ကျွန်တော်လည်းစိတ်ထဲမှာစိတ်တက်ကဩအရင်ကလေးကကျွန်တော်ဒီတိုင်းတိုင်းယူပဲရက်ဆက်တာမဟုတ်တူပဲစိတ်ထဲမှာဒီမှာမရှိတဲ့သူရဲ့လူတွေကိုယ်တိုင်ဝင်မှာသူကအဲ့လောက်ထိရဲရဲဆက်ဆက်တက်ဖြက်ရဲတဲ့တတိယသူတွေထဲမှာအမြင်သူရဲ့တွေ့မှာအမြင်ရှိတယ်ဆိုတော့ကျွန်တော်တိလိုက်တယ်ကျွန်တော်ဒီတိုင်းတားမှတက်ဖြက်တာမဟုတ်တော့ဘူးကိုကသူကအဲ့လိုပြင်တွေ့ခါမှာကျွန်တော်ဘက်ကနေမှဘယ်လိုမျိုးဒီအဝေးရောက်နေဘယ်လိုမျိုးလုံးမလဲဆိုတာမှာကျွန်တော်မီဒီယာကမ်ပိန်းဆန်နီတရီကိုကျွန်တော်ရေးရှိဒီတိုင်းရိုက်ပေါ့နော်စာရေးပူရဲမေယာရင်းနဲ့တိုင်းစာရေးပူရဲ
သူ့လိုပဲအမေရိကန်မှာနေထိုင်ကြတဲ့လူငယ်တော်တော်များများကလည်းမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုသိရှိစိတ်ဝင်စားနေကြတယ်လို့သူကပြောပြပါတယ
်ဒီအမေရိကန်မှာရောက်နေတဲ့လူငယ်တွေကဒီဘက်ကမှာစကားမပြောလူငယ်တွေမှာအကုန်လုံးဒီအတက်ဆင်းနေကနေအထက်ဆိုလို့ရှိရင်အကုန်လုံးကမြန်မာဖြစ်တတ်ပြီးရဲ့စိတ်တတ်ပြီးနော်ဖြစ်တတ်ပြီးရဲ့အုပ်ချုပ်တဲ့ခါရီးကဘယ်လောက်ကြီးမာနီလဲဆိုရတော့အကုန်လုံးကသူတို့တွေကတည်ရကျွန်တော်တို့ဘက်ကနေမှသူတို့ကအမြင်နဲ့ပျော်ပြနေတယ်သူတို့ကအမြင်နဲ့နားထောင်နေပြီလို့ရှိရင်အမြင်နဲ့ဒီဝီပါဝီကင်းမှာဆိုရှင်သူတို့ဘက်ကနေမှတတကျကျွမ်းနေအမြင်နဲ့ဒီဆန္ဒပြရပွဲမှာဆိုရှင်အမြင်နဲ့ပါဝင
်နောက်ထပ် generation Z လူငယ်တအုပ်ဖြစ်တဲ့ထိုင်ဝမ်မှာနေတဲ့မတ်စုဝေလင်းကလည်းသူနဲ့တက်တူရွယ်တွေအသက်ပေးပြီးတော့ဆရာနာရှင်ကိုစန့်ကျင်နေတာမြင်ရပြီးတဲ့နောက်မှာသူတက်နိုင်တာလုပ်မယ်ဆိုတဲ့စိတ်ဖြစ်လာတာလို့ပြောပါတယ်
စရာကျင်းမိုင်းကတော့အဲ့ဘလို့ပြောဒီ2021မှာဒီလိုမျိုးကြီးဟိုမယုံရှင်စရာပေါ့နော်ဒီ2021ကြီးတော့ဒီလိုမျိုးဟိုတိုးတက်နေတဲ့ခေတ်ကြီးမှာတော့မှဒီလိုမျိုးအာနာယီကိုရုပ်တရက်ကြီးတင်သွားပဲဆိုရဲဟာပေါ့နော်နောက်ပြီးတော့အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာနောက်ပိုင်းကျတော့အခုဒီဆန္ဒတွေထွက်ပြကြလို့ရတဲ့အချိန်မှာဆန္ဒတွေလူငယ်တွေထွက်ပြကြတယ်အဲ့အချိန်မှာဒီဆရာအာနာရှင်ပေါ့ဒီအာနာရှင်တစုကအခုလူတွေကိုအဲ့လိုမျိုးမတရားနှိပ်စက်ပြီးတော့တက်ဖြတ်တယ်ပေါ့နော်အဲ့တက်ဖြတ်တဲ့အချိန်မှာညီမလေးတို့နဲ့အသက်ရွယ်သူတွေကတက်သူရွယ်သူတွေပေါ့နော်တောင်မှာအရှိတန်းတက်ပြီးတော့အသက်တွေစည်းရပါဘောနော်ဒါပေမဲ့ညီမလေးကအခုထိုင်ဝမ်မှာနေတယ်ဟိုလုံလုံချုံချုံရှိတယ်ဟိုကို့အိတ်တဲ့ချိန်မှာတော့မှဟိုလိုမျိုးပေါ့နော်ကို့အိမ်မှာမနေဘဲနဲ့အဲ့လိုမျိုးပြေးနေရတဲ့လူတွေတို့မဟုတ်ပဲနဲ့ဟိုစိတ်ချလက်ချအိတ်လို့ရတဲ့အချိန်မှာတော့မှဒီလိုမျိုးဒီအရေးပေါ့နော်ဒီအခုကကြတော့ဓမ္မနဲ့အာဓမ္မအရေးမှာတော့မှဒီဓမ္မဘက်မှာမမမရက်တည်ပေးရမယ့်အချိန်ရောက်လာပြီပေါ့နော်အဲ့လိုမျိုးလေးတွေးမိရေပေါ့နော်အမှန်တော့ဒါကနိုင်ငံရေးတော့မဟုတ်ဘူးပေါ့နော်ဒီလိုမျိုးဓမ္မနဲ့အာဓမ္မနဲ့ဖြစ်နေတဲ့ဥစ္စာမှမဒီလိုမျိုးဟိုအာဓမ္မဘက်မှာဒီလိုမျိုးငင်ခံပြီးတော့နေပဲနဲ့ပေါ့နော်ဒီလုံလုံချုံချုံရှိတဲ့နေရာမှာရှိတဲ့အရာကိုဟိုကို support လုပ်နိုင်တဲ့နေရာထောက်ပံ့နိုင်တဲ့နေရာနေပဲထောက်ပံ့ရမယ်ဆိုတဲ့ဟာလေးပေါ့
ကမ္ဘာတစ်လုံးနိုင်ငံစုံမှာကမ္ဘာလုံးဆိုင်ရာຫນွေဦးတော်လှန်ရေးဆန္ဒပြပွဲတွေကိုသူကစတင်ဦးဆောင်စီစဉ်ခဲ့တာဖြစ်ပါတယ
်ငါးလပိုင်းနေရနေမှာဒီကမ္ဘာလုံးဆိုင်ရာမြန်မာຫນွေဦးတော်လှန်ရေးပေါ့အဲ့ဒီဥစ္စာကိုကြတော့ဥဆောင်ပြီးတော့တခြားနိုင်ငံကဟိုညီကောင်မောင်နှမတွေနဲ့အခြေဆက်လုပ်တယ်ဒီရင်းဒီပါကအာညီကောင်မောင်နှမများအကုန်လုံးဖိတ်ခေါ်ရဲပေါ့နော
်ဆေးရနာတိမ်မှုကိုအကြမ်းမဖက်အာနာဖီဆန်နေကြတဲ့ CDM လှုပ်ရှားနေသူဝန်ထမ်းတွေကိုကူညီနိုင်ဖို့အတွက်ရန်ပုံငွေချပေးနေတဲ့မတ်တပ်သားကလည်းမတရားမှုတွေကိုလက်မခံနိုင်လို့တတ်နိုင်တဲ့ဘက်ကလှုပ်ပေးနေတာပါတဲ့
ဗမာပြည်နဲ့ထွက်လာတာတတုံငင်းတွေကထွက်လာတာပေါ့နော်နိုင်ငံသားအနေနဲ့လည်းမရှိတာကြားပြီးမှရယ်နိုင်ငံသားအနေနဲ့ဆိုရင်ကမ္ဘာ Australian နိုင်ငံသားနဲ့ British နိုင်ငံသားနှစ်ခုရှိထားတယ်လို့ကြားလေဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေကဒါလူတွေအားလုံးနဲ့ပတ်သက်တယ်ဟိုနိုင်ငံထဲမှာနေတာမနေတာလည်းမဆိုင်ဘူးမှရယ်မတရားတာတွေအကုန်လုံးလုပ်နေတာကိုပြန်ပြီးတော့တွန်းလှန်မှာပဲပြင်းမဲ့တဲ့လူတွေကိုပတ်ဖြတ်ပြီးတော့နှိမ်နင်းနေတာဒီစစ်တော်အာဏာရှင်ဘာမှလက်ခံကြအကြောင်းမရှိဘူးအမသူတို့တွေကုတ်သွေးစုံနေတာအလုံးခံရတဲ့နှစ်ပေါင်းအများနေပြီမတရားမှုကိုတော်လန်တာအနေနဲ့တန်နိုင်တဲ့ကြားတဲ့နေရာကနေကပြီးတော့အကုန်လုံးဝင်ပြီးတော့လုံအောင်မှာပဲမှာဒူတိုင်းလုံအောင်မဲ့ကိစ္စတကုန်လို့ပါ
တိုးတက်တဲ့နိုင်ငံတွေမှာခံစားရတဲ့အခွင့်အရေးမျိုးမြန်မာနိုင်ငံသားတွေခံစားစီခြင်းနဲ့လန်ဒန်မြို့သားကိုဖြိုးမောင်မောင်ကလည်းပြည်သူတွေအနာဂတ်အတွက်ဆက်အနာသိမ့်မှုကိုတက်နိုင်တဲ့ဘက်ကစံကျင်နေပါတယ်
ဟိုလူကိုယ်လေးကနိုင်ငံရေးသမားလည်းမဟုတ်ဘူးကျွန်တော် activist လည်းမဟုတ်ဘူးအဲ့ဒါလေးသိမှသာလူလည်းမဟုတ်ဘူးကိုယ်စိတ်ထဲမှာရှိတာကိုမိသားစုထောက်ပံ့ဖို့ကိုမိသားစုအတွက်လှုပ်လှုပ်ဖို့ပဲရှိတာပါးပြားမှန်တိုင်းပြောရင်ကြောက်ဖို့မရှိဘူးခုကကိုနေလို့ရတယ်ကျွန်တော်ဒီမှာမြန်မာနိုင်ငံသားလည်းမဟုတ်တော့ဘူးဒီနိုင်ငံမှာလည်းအခြေချပြီးနေတိုင်းနေပြီမိသားစုလည်းဒီနိုင်ငံမှာရှိတယ်ကိုကျွန်တော်နာခဲ့တယ်လည်းဖိုက်နေတာမဟုတ်ကျွန်တော်နာခဲ့လည်းရကုန်မှာမရှိတော့ဘူးမြန်မာနိုင်ငံမှာအဲ့တော့ကျွန်တော်ကအခုကဘာအတွက်လဲဆိုတော့ဒီမြန်မာနိုင်ငံအတွက်နိုင်ငံသားမှအခုနေပြီးတော့နိုင်ငံမှာရတဲ့လူခွင့်ရေးတွေညီမနိုင်ငံမှာမရဘူးဆိုတာဆုံးရှုံးနေတာတွေကိုသိတယ်မတရားခံရတာတွေနောက်တော့တိုးတက်တဲ့နိုင်ငံမှာနေနေတော့ကိုယ့်နိုင်ငံကတိုးတက်တာလည်းမြင်နေကျင်နေမှာ ကိုယ်နိုင်ငံကအခုတည်းရင်နေဟိုကျွန်တော်ရောက်ကစားတော့ဆိုမြန်မာနိုင်ငံဆိုရင်ဘယ်သူမှမသိဘူးဟိုလူတွေကကြည့်လိုက်ရင်ဟိုပထမဆုံးမြန်မာနိုင်ငံသားတရားကိုတွေ့ဘူးတဲ့အကြည့်နဲ့အကြည့်ခံခဲ့ရတာအထင်သေးခံခဲ့ရတာနိုင်ငံတကာမှာနော်ဗန်စာဟုတ်ဗန်အကောက်ဖွင့်ခြင်းမြန်မာပတ်စပို့ဖွင့်ဖို့လို့ဗန်အကောက်ဖွင့်လို့မရခဲ့တာတွေပါလေရှိခဲ့တယ်အဲ့တော့အဲ့လိုတောက်ချောက်ကြီးဖြစ်လာတော့ကျွန်တော်ကသိရတာမြန်မာနိုင်ငံသားတွေဘလောက်အနေခံရလဲကဘာပေါ်မှာမျက်နှာငယ်ရတယ်ဆိုတာဘာကြောင့်မျက်နှာငယ်နေရလဲဒီစစ်ဆိုးရလို့တတော်လေးဖြစ်အဲ့တော့ဒီဆိုးရွားကြီးကိုမရှိသေးကျွန်တော်တိုးတက်တဲ့လူပဲရှိသေးတယ်ကျွန်တော်ဒီနိုင်ငံမှာတိုးတက်နေအောင်ရှိပြီးမြန်မာနိုင်ငံကိုတိုးတက်စေချင်တယ်အဲ့ကြောင့်ကျွန်တော်အခုဒီချိန်မှာအားတက်သရောပါဝင်ပြီးတော့ငွေအားလူအင်အားစိတ်ဟင်အားအကုန်လုံးရင်းနှီးပြီးတော့လိုက်လုပ်တာပေါ့
ပြည်ရဲမှာရှိမနေပေမဲ့ကြီးပားကနေတက်နိုင်တဲ့နေလန်နဲ့မြန်မာနိုင်ငံတွေကအခြေအနေတွေကိုလူမှုကွန်ရက်တွေပေါ်မှာတင်ပြနေတာပါအခုလိုမြန်မာနိုင်ငံနဲ့ဝေးတဲ့နိုင်ငံတွေမှာနေထိုင်နေကြပေမဲ့မြန်မာနိုင်ငံထဲမှာမတရားမှုတွေဖြစ်နေတာကိုဒီအတိုင်းထိနေနိုင်ကြတဲ့အတွက်တက်နိုင်တဲ့ဘက်ကနေဆရာနာရှင်ကိုစန့်ကျင်ပေးနေကြတာဖြစ်တဲ့ဆိုတဲ့သဘောထားတွေကတော့အားလုံးတူညီနေကြပါတယ်သူတို့အပြင်အခုလိုမျိုးကိုအားညံအားငွေအားနဲ့အာဏာသိမ်းမှုကိုစန့်ကျင်နေကြသူတွေအများကြီးရှိနေကြပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါ
မဆွေမြင့်ဝင်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့ VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါ်ကင်မြတ်သက်ကပြောပြပေးပါဦးခင်ဗျာ
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်လာဖို့စိတ်ကိုအရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရက်တိုကတနင်္လာနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးမကျင်းပခင်အမေရိကန်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့စစ်တပ်ကဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့မဖြစ်မနေလိုအပ်တယ်လို့အာဆီယံရဲ့မြန်မာအရေးအထူးအစည်းအဝေးကနေရခဲ့တဲ့သဘောတူညီချက်ဟာတိတ်ကိုအရေးပါကြောင်းပြောပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးရက်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတရားပြန်ပေါ်လာဖို့နဲ့လက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လိုအပ်ကြောင်းပြောကြားခဲ့တာပါ။မြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူမှုတွေလုပ်နေတယ်လို့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ကိုင်မှုရပ်ဆိုင်းပစ်ဖို့ဖိအားတွေပေးနေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမေလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့တာဝန်ယူမဲ့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးဇန်ဂျွန်ကမြန်မာနိုင်ငံမှာအခြေအနေတွေကုရပိုးပြီးဆိုးမလာအောင်တန်တမာရေးနည်းလမ်းတွေတုံးပြီးရှောင်ရှားနိုင်မယ်လို့သူယုံကြည်ကြောင်းပြောပါတယ်။အလှည့်ကျဥက္ကဋ္ဌတာဝန်ယူချိန်မှာလှုပ်ဆောင်တဲ့လုပ်ငန်းတွေကိုအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့နိုင်ငံကချပြတဲ့ထုံးတမ်းစင်တာသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်လာဖို့ရှိမရှိသတင်းတောက်တွေမေးမြန်းချက်ကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံဟာဒီမိုကရေစီအသင်းကူးပြောင်းတဲ့ကာလကိုပြန်သွားနိုင်နေတဲ့အချိန်ဖြစ်ကြောင်းလည်းပြောပါရယ်မြန်မာနိုင်ငံဟာတိုင်းဒေသလူမျိုးစုအများပြားရှိတဲ့နိုင်ငံဖြစ်ပြီးကံကြွယ်မှုမှာမှားရင်ဗျံမာရာဖြစ်သွားနိုင်ကြောင်းနဲ့ဒီအဆိုအကတော့မြန်မာနိုင်ငံငကိုအခြေအနေပြောင်းရွှေ့စေမယ်ဝန်ကျင်ဖြစ်လာအောင်နိုင်ငံရေးပါတီတွေကနေတဆင့်နိုင်ငံရေးအဖြေရှာရေးလုပ်နိုင်ဖို့ပဲခိုင်မာမာမာယုံကြည်ကြောင်းပြောပါရယ်ဒါ့အပြင်အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာအရေးအဓိကကဏ္ဍကနေပါဝင်တဲ့လို့တရုတ်အစိုးရကရှုမြင်ကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့သတင်းထုတ်တွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါရယ်မေလ3ရက်နေ့မှာချက်ရောက်တဲ့ကမ္ဘာစာနာသင်းလွတ်လပ်ခွင့်ထိမ့်မှတ်နေမှာအခုလိုတောင်းဆိုလိုက်တာဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရက်ကတနင်္လာနေ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါရယ်အဖမ်းဆီးခံရတဲ့တရင်သမား82ယောက်လောက်ရှိနေပြီးဒီထက်ကထက်ဝက်ကျော်ကိုဂုဏ်ပြန်လွှတ်မပေးသေးဘူးလို့ပြောပါတယ
်။တရင်ချင်းချုပ်ကိုဒေါက်ကင်မြတ်သက်ကပြောပြပေးခဲ့တာပါ။ VOA American တန်ရဲ့မနက်ပိုင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိ Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေခဲ့တာဖြစ်ပါတယ်။လိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့စီစဉ်ကို bamis@voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ကြိုင်နဲ့တည်းမှာပဲဖန်ယူနာဆင်နေပါတယ်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမွန်ဖြစ်ပြီးတော့တန်မန်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။ ဒီမနက်အစီအစဉ်လေးကိုမနက်6နိုင်ငါးနဲ့9နိုင်အထိလိုင်းနံပါတ်30နဲ့လိုင်းနံပါတ်40လိုင်းနံပါတ်48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သတို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has come to you from the Voice of